်အတ္တရှိတဲ့အတ္တနိယဖြစ်တယ်။ဘာရှိလို့ဘာသာဘာသမီးဆရာဖြစ်တာ။ဘာဆရာသာမရှိဘူးဆိုရင်ဘာသာဘာသမီးဆရာလည်းဖြစ်တာမဟုတ်ဘူး။ဘာရှိလို့ဘာနဲ့ပတ်သက်တဲ့ခန္ဓာပေါ်လေးဆရာဖြစ်တာ။အဲဒါကြောင့်မလို့ဘာနဲ့ပတ်သက်တယ်ဆိုတဲ့အမြင်ကိုပြောင်းဖြောက်ဖို့တဲ့ဘာဆိုတဲ့အမြင်ပြောင်းဖို့ကအရေးကြီးပါတယ်ဘာဆိုတဲ့အစဲပြန်ပြောင်းဖို့ကအရေးကြီးပါတယ်အဲ့ဒီဘာဆိုတဲ့အစဲဟာအမြင်မှန်ရင်အစဲပြန်တော့ပါလားအမြင်မမှန်သေးလို့လားဘာဆိုတဲ့အစဲလေးရှိနေကြတယ်အဲ့ဒါကြောင့်မလို့ဘာဆိုတဲ့အစဲပြန်ဖော်လို့ရမလဲအမှန်မှန်မြောက်ပေါက်ွယ်တဲ့အဝိဇ္ဇာကိလေသာကိုဉာဏ်နဲ့ဖျက်ရှားပြရမှာပေါ့ဉာဏ်နဲ့ထုတ်တယ်ဖျက်ရှားစရာမလိုပါဘူးဉာဏ်ဖြစ်အောင်ကြိုးစားဖို့ပဲလိုပါတယ်ဉာဏ်ဖြစ်မယ်ဆိုရင်ဉာဏ်စရာကအလင်းပဲအလင်းရောက်လာရင်အမောင်းဆိုတာသူ့လိုလိုပြပါပါလားအမောင်းပြအောင်တတိယချာလုံးဖို့မလိုပါဘူးအလဲရအောင်သာကြိုးစားအလဲရအောင်သာကြိုးစားအမောင်ကသူ့လိုလိုပြပါဘာကြောင့်မြတ်စွာဘုရားပွင့်လာတဲ့အခါကျတော့မြတ်စွာဘုရားကသက္ကောဥဒ္ဒပါတိဉာဏဥဒ္ဒပါတိပညာဥဒ္ဒပါတိဝိသဥဒ္ဒပါတိအလောကဥဒ္ဒပါတိလို့ဓမ္မစက္ကဘောဓနာသောတ္တပါတိတဲ့ဟောပြထားဝိဇ္ဇာဥဒ္ဒပါတိဝိဇ္ဇာဆိုတဲ့အတိတ်တွေဖြစ်လာပြီယန္တဝဒပါတိယံဆိုတဲ့အတိတ်တွေဖြစ်လာပြီပညာဝဒပါတိပညာဆိုတဲ့အတိတ်တွေဖြစ်လာပြီအလောကဥဒ္ဒပါတိအလင်းဆိုတဲ့ဉာဏ်လေးတွေဖြစ်လာပြီအလင်းနဲ့မှရောက်လာပြီဒီလိုကြည့်ကြောက်လိုက်တာအလင်းနဲ့ရောက်အောင်သာကြိုးစားဉာဏ်လေးရောက်မှကျုပ်ကအမောင်ဆိုတဲ့အဝိဇ္ဇာသူ့လူတော်ပြင်သွားပါလိမ့်မယ်အမောင်ကိုတိတ်တက်ဖြောက်เสียမလိုပါဘူးအခါတခါတည်းမှာဒီကလေးထွက်လိုက်ကြတဲ့အဲ့ဒါအလင်းကအလိုလိုပြောင်းပါအဲ့လိုပဲဉာဏ်ဖြစ်အောင်ကျုပ်သားလိုက်ရင်အဝိဇ္ဇာဆိုတဲ့အမောင်အလိုလိုပြောင်းသွားပါအဝိဇ္ဇာဆိုတဲ့အမှောင်ပြသွားရင်အခန္ဓာကိုယ်တက်ပါအလဲရောင်လေးရောက်လာရင်အမှောင်ပြောင်းတယ်အမှောင်ပြောင်းတယ်ခန္ဓာမှာရှိတဲ့ပစ္စည်းတွေကိုအမှန်တိုင်းမြင်ခွင့်သိခွင့်ရသွားတယ်ပေါင်းနေတော့ကဘာမှမသိဘာရှိလို့ရှိမှမသိဘုရားဝါဒတွေ့ပြီမဲ့ဘာမှမသိအလေးလေးဝင်လာတဲ့အခါကျတော့အမောင်လေးပြောက်သွားတဲ့အခါမှာအခန်းထဲမှာရှိတဲ့ပစ္စည်းတွေဒီပစ္စည်းတွေကအကောင်ဒီပစ္စည်းတွေကအဆုံးအကောင်အဆုံးအကြောင်းအကျိုးတိတ်တိတ်ချာချာသိမြင်ဖို့ရသွားတယ်အလေးလေးမပဲလို့လေအလေးလေးမာမဝေဘာပိုင်ချတဲ့ကိုရှိသွားတယ်။အဲဒီလိုပဲမိမိတို့ရဲ့သတ္တမှာဉာဏ်ဆိုတဲ့အလဲလေးကိနေဖို့ပဲလိုပါတယ်။ဉာဏ်ဆိုတဲ့အလဲလေးကိလာပြီဆိုရင်အတ္တလားအနတ္တလားဒုက္ခလားဒုက္ခလားနေစားလားအနေစားလားသုဘလားအသုဘလားဆိုတာသုဘကသူအလိုလိုဆုံးပြတိုင်တော့တာပါအမောင်ထဲမှာနေလို့အဝိဇ္ဇာထဲမှာနေလို့ကမဆုံးပြတိုင်ရတာပါဝိဇ္ဇာညာအလဲထဲသာရတော့မယ်ဆိုရင်ဝိဇ္ဇာညာအလဲလေးသာရတော့ကြမယ်ဆိုရင်ဟောတာလေးကမြဲသလားမမြဲဘူးလားဆိုတာကိုအထုတ်တယ်လေစဉ်းစားနေကြမလို့ဘူးအလိုလိုသဘောပေါက်တာပါပါအခုတော့မပေါက်သေးတာပါဖြစ်လို့တော့မောင်ထဲမှာနေနေရလို့ မောင်နဲ့မနေနေရတော့မြဲသလားမမြဲဘူးလားဆိုတာမသိဘူးချမ်းသာသလားဆင်းရဲသလားဆိုတာကိုလည်းမဝေပန်တတ်ဘူးကိုပိုင်သလားမပိုင်ဘူးလားဆိုတာလည်းမဆုံးဖြတ်တတ်ဘူးကိုနဲ့ပတ်သက်သလိုလိုမပတ်သက်သလိုလိုငါဟုတ်သလိုလိုမဟုတ်သလိုလိုချမ်းသာသလိုလိုဆင်းရဲသလိုလိုချမ်းသာစေချမ်းသာမှရှိသလိုလိုမရှိသလိုလိုနဲ့ဇဝေဇဝါလေးတွေဖြစ်ဘုရားဟောဒေသနာတော်ရဲ့ဆင်းရဲတယ်လို့ပြောပေမဲ့ကိုယ်စိတ်ထဲမှာတော့ချမ်းသာတယ်လို့ပဲထင်နေသေးတာပဲဘုရားဟောဒေသနာရဲ့ကိုယ်ပိုင်မဟုတ်ဘူးဆိုပေမဲ့ကိုယ်စိတ်ထဲမှာတော့ကိုယ်ပိုင်တယ်လို့ပဲထင်နေသေးတာပဲဒါကကိုယ်ထင်ပေါ့ဘုရားဟောဒေသနာရဲ့ตายาเสียตัดแม่เสียไม่ရှိဘူးဆိုပေမဲ့ကိုယ်စိတ်ထဲမှာတော့ตายาမိနေတာပဲตัดแม่မိနေတာပဲတွေ့တာမိနေတာပဲตายาเสียตัดแม่เสียဆိုတဲ့အတိတ်လေးတွေရှိနေသေးတာပဲဒါပါပြလို့တော့အလဲနဲ့ကိုလုံးလုံးရရမရောက်သေးလို့အမောင်ထဲမှာရှိနေသေးလို့ဘုရားဆိုတဲ့အမောင်ထဲမှာရှိနေသေးလို့အမှန်တမ်းမဆုံးပြတ်နိုင်ကြတာပါဝိဇာဉာဏ်ဆိုတဲ့ပညာဆိုတဲ့အလဲနဲ့သာရောက်သွားကြမယ်ဆိုရင်ဘာမှစဉ်းစားနေကြဖို့မလိုဘူးအလိုလိုကိုသဘောပေါက်ပြီးသားဖြစ်ပါလေအလိုလိုကိုသိပြီးသားဖြစ်နေပါလေဘယ်လိုကမှလာပြီးတော့မင်းနေကြမလိုဘူးကိုယ့်ဘာသာကိုရှင်းမိတာနည်းမိတာအဲဒါကြောင့်မလို့ငါလားငါဟုတ်သလားမဟုတ်ဘူးလားတရားသဘောရဓမ္မဘောရရှိသလားမရှိဘူးလားဆိုတာတရားလေးတွေဖြစ်နေခြင်းဒီအမှန်ကတော့ဉာဏ်အလဲတကယ်မရှိသေးလို့ပါဉာဏ်အလဲသာတကယ်ကြိရပြီဆိုရင်ဘာမှစဉ်းစားနေကြမလို့ဘူးအဲဒါကြောင့်ကိုယ်ပိုင်ဟုတ်သလားမဟုတ်ဘူးလားဆိုတာကိုစဉ်းစားမနေပါနဲ့။ငါဟုတ်သလားမဟုတ်ဘူးလားဆိုတာကိုစဉ်းစားမနေပါနဲ့။ဉာဏ်လေးလေးရအောင်သာကြိုးစားပါ။ဉာဏ်လေးသာရသွားမယ်ဆိုရင်ဒါတွေကမေးနေကြမလို့တဲ့။အဖြေလေးပါ။သူ့ဘာလဲသူ့အဖြေကပေါ်ပြီးသားပါ။အဲဒါကြောင့်ဉာဏ်လေးလေးဖြစ်အောင်။ဉာဏ်သရာကဘယ်လိုဉာဏ်မျိုးလဲအမှန်ကိုမှန်တဲ့သိရဉာဏ်ရုပ်ကိုယုံမသိမဲ့နာကိုဓမ္မသိဖြစ်တဲ့သဘောကိုလည်းဖြစ်တဲ့သဘောမှန်သိပြတဲ့သဘောကိုလည်းပြတဲ့သဘောမှန်သိအဲ့ဒီလိုမှန်တဲ့သိဖို့ပဲလိုတယ်အမှန်တဲ့သိရင်ဉာဏ်ဖြစ်တာပဲအမှန်တဲ့သိတဲ့ဉာဏ်လေးမိမိတို့ရဲ့သတ္တမှာကိန်းနေဖို့ပဲလိုပါလေအဲ့ဒါဆိုရင်လည်းနဲ့ရောက်နေပါပြီအဲ့ဒါကြောင့်အလေးနဲ့ရောက်အောင်ကြိုးစားပြီးတော့ရှင်မသောတာပေါ်ပြပေးလိုက်ကြပါ